ကချင်ပြည်နယ်ဖားကန့်မြို့နယ်လီလိုလမ်းမကြီးပေါ်မှာရှိတဲ့ရှီတူစွရွာမှာပြည်သူ့စစ်ကောင်းဆောင်နေအိမ်ကိုလက်နက်ကင်အဖွဲ့တစ်ဖွဲ့ကဒီလ26ရက်နေ့ညပိုင်းမှာဝင်ရောက်စီးနင်းခဲ့တာမှာဝင်တိုက်သူတွေဘက်က4ယောက်ကြာဆုံးခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒေသခံတွေက KNA လက်ချက်ဖြစ်တယ်လို့ပြောတဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးရန်ကုန်ကလာတဲ့သတင်းကိုတော့ကိုငင်းညာကပြောပြပါမယ်ခင်ဗျာ
ဟူကောင်းကြိုင်ဝမ်ဒေသလီဒိုလမ်းမကြီးပေါ်ရှတူစွတ်ရွာအနီးမှာအရင်လာပိုင်းတွေကလည်း KIA ကပြည်သူစစ်စခန်းတွေကိုတိုက်ခိုက်တာယူဇနာကုမ္ပဏီအဆောက်အဦတွေကိုဖယ်ရှားရှင်းလင်းတာတွေရှိခဲ့တာပါမေလ26ရက်ဗုဒ္ဓဘူးနေ့ကတော့တော်ရင်လက်နက်ကင်တပ်ဖွဲ့ဝင်တချို့ဟာရှတူစွတ်ရွာပြည်သူစစ်ခေါင်းဆောင်အိမ်ကိုကားနဲ့လာရောက်တိုက်ခိုက်ခဲ့တာဖြစ်ကြောင်းဒေသခံတို့ကပြောပါတယ
်26ရက်နေ့ကနမေရပေါ့ဆုံးလိုက်ဆုံးလိုက်ပါဖြစ်တယ်ရာတော့ဘယ်ကောင်လဲကြာအာဇင်းနဲ့ဘာဖြစ်စေအိမ်ကအားလုံးပြစ်တာပေါ့အဲမှာသူတို့ကအပြင်းအနေခြားလုံချင်ရဲ့ထွက်ရရှိရလေဆိုက်ဆိုက်တော့တော့တော့ကအော်ရင်အရာမရှိလေခရရဆိုတော့အမှအချိန်ရောပြစ်တာလားအမှတော့က၄ယောက်ကစတော့လားဒီပစ္စည်းတွေကတကယ်တော့စားမျိုးကြာရှိရတဲ့ရရတော့စောင်းကြီးတယ်တော်ကကကောင်ကြီးရဲ့ဒီအစားနောက်ကျူပြီးပြီးတော့စာထားကြည့်တယ်ကြာ
ကျန်တဲ့လက်နက်ကင်၃ယောက်ကကားကိုဆွန့်ပစ်ပြီးဆုတ်ခွာခဲ့ကြောင်းနဲ့ပြည်သူစစ်နဲ့နယ်မြေအခြေစိုက်ခလာရ298ကလိုက်လံရှာဖွေရှင်းလင်းခဲ့ကြောင်းဆက်ပြောပါတယ်ဒေသခံတွေကတော့တော်ရင်လက်နက်ကင်အဖွဲ့ဟာ KIA အဖွဲ့ဖြစ်တယ်လို့ပြောပါတယ်26ရက်နေ့ညနေပိုင်းမှာရှတူစွတ်ရွာအတွင်းမှာလုံခြုံရေးတင်းကြပ်တာတွေရှိပေမဲ့ဒီနေ့တော့ပုံမှန်အတိုင်းရှိနေကြောင်းလည်းပြောပါတယ်ရှတူစွတ်ရွာသားတွေနဲ့နီးစပ်သူတဦးကတော့ KIA ဘက်က၄ဦးကြာဆုံးခဲ့တာဟုတ်မှန်တယ်လို့ပြောပါတယ
် KIA ဘက်ကတော့၄ယောက်တော့အဲ့မှာစတော့လာတော့ပြေစားလိုက်ကြနောက်ပြီးဟာနောက်ထပ်၄ယောက်တော့တန်ရမင်းလေးအဲရတယ်လို့ပြောတယ်ဘုန်းတော်ကလက်ပြောတယ
်ဒီတရင်နဲ့ပတ်သက်ပြီး KIA ဘက်ကိုဆက်သွယ်ခဲ့ပေမဲ့လည်းဖုန်းခေါ်ဆိုလို့မရခဲ့တာကြောင့်တိကျအတည်ပြုချက်တော့မရပါဘူးပြီးခဲ့တဲ့မတ်လ15ရက်နေ့ကလည်းရှတူစွရွာကပြည်သူစစ်တပ်စခန်းကို KIA ကဝင်ရောက်ပစ်ခတ်တိုက်ခိုက်တာတွေရှိခဲ့တယ်လို့နောက်ပိုင်းမှာရှတူစွရွာအနီးကဘန်ကောက်ကျေးရွာမှာရှိတဲ့ယူဇနာကုမ္ပဏီအဆောက်အဦတွေကိုဖယ်ရှားရှင်းလင်းတာတွေလည်းရှိခဲ့ပါတယ်ရှတူစွရွာဟာပရင်နဲ့ရွှေမော်တွေရှိရာအနီးကကျေးရွာဖြစ်ပြီးတော့2018ခုနှစ်နှစ်ဆန်းပိုင်းကတည်းကတက်မတော်နဲ့ KIA အကြားအပြင်းထန်တိုက်ခိုက်ခဲ့ကြပြီးတမရော်ကလေချောင်းကပါတိုက်ခိုက်ခဲ့တာတွေရှိခဲ့တာပါမတ်လ26ရက်နေ့ညနေပိုင်းမှာတော့ကချင်ပြည်နယ်ရွှေကူမြို့နယ်အတွင်းကကြောက်ကြီးရဲစခန်းကို KIA ကမိုင်းခွဲတိုက်ခိုက်ပြီးမီးရှို့ခဲ့ကြောင်းနဲ့ဒီကနေ့မှလည်းရှမ်းပြည်နယ်မြောက်ပိုင်းတာမိုးညံ့နယ်မုံစီအကြားကကောင်းလိန်ဆိုတဲ့ပလောင်ရွာမှာတမရော်နဲ့ KIA အကြားတိုက်ပွဲဖြစ်ပွားခဲ့ကြောင်းဒေသခံတွေကပြောဆိုပါတယ်အဲ့ဒီတိုက်ခိုက်မှုတွေကိုလည်း KIA အဖွဲ့ကလုပ်တယ်ဆိုတာတိကျအတည်ပြုနိုင်တာမရှိပါဘူးဒီရပိုင်းအတွင်းစီရဲတင်းမာမှုတွေရှိနေတဲ့မိုးမောင်းမြို့နယ်မြို့သစ်ကုန်းလောဘက်မှာတော့တိုက်ပွဲဖြစ်ပွားတာတွေမရှိပေမဲ့အလောဘန်တောင်ကြီးမှာတော့မိုင်းကွဲတံတွေကြားနေရကြောင်းနဲ့မကြာမီတပ်မတော်ဘက်ကထိုးစစ်ဆင်ပွဲရှိနေကြောင်းဒေသခံတွေကခန့်မှန်းထားပါတယ်ခင်ဗျာ